စ်တွေမျိုးကတမိုင်းသူတွေဒီဆရာတော်ဥပညာစာရဖန်စီထိမ့်သိမ့်ခံထားရတယ်နဲ့ပတ်သက်ပြီးတော့ဆရာတော်ကြီး14ပါးလောက်ကနေပြီးတော့တိုင်းမှုစီကိုမြစ်တာရက်ခံထားတာတွေ့ရပါတယ်ဖေ။အဓိကကတော့ဥပဒေကြောင့်အရာမှန်မှန်ကန်ကန်ဖြစ်စေခြင်းနဲ့စသဖြင့်ပါဖေ။အရှင်ဘုရားတို့ဒီစစ်တွေတန်ဃာတို့ကြားမှာကောဒီဆရာတော်ဖန်စီထိမ့်သိမ့်ခံထားတယ်နဲ့ပတ်သက်ပြီးတော့ဘလောက်ထိများစိုးရိမ်စိတ်ရှိကြတယ်ဆိုတာတပည့်တော်တို့သိပါရစေဖေ။
ဒီလိုတင်လာတဲ့အနေနဲ့တော့ပြလိုက်ဒီဆရာကသူဇာတိကတော့ရန်ကြီးရပေါ့နော်အဲ့ရန်ကြီးရတကယ်တော့ဆရာကပြခိုင်းတမိုင်းကျန်းစာတော့လည်းခိုင်းတမိုင်းကြောက်စာတော့ဒီနောက်ပြီးတော့စာအုပ်လေးတို့များများဆရာတို့ရေးပါတယ်ဒီလိုရှိရင်ရခိုင်တမိုင်းကြည့်တဲ့တမိုင်းအမျိုးဖြစ်တယ်ဆရာတို့ကစုဆောင်းပါစုဆောင်းပြီးတော့အဲ့တမိုင်းပညာရဲ့တွေကိုလည်းနောင်နောင်သားတွေကိုသင်တယ်အဲနောက်တစ်ခုကဆရာတော်ခန်းတော်တယ်ပေါ့နော်အဲခန်းတော်တဲ့အချိန်မှာဆိုတော့တဏှာတို့အနေနဲ့ကတော့တကယ်ဒီဆရာတော်ဦးဇင်းတို့ရဲ့ခန်းကြီးမှာဆိုလို့ရှိရင်ပေါ့နော်သူတို့စားပါတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ရဲ့တပါးကဒီမြန်မာနိုင်ငံမှာလေသူတို့ရှားပါပါလိမ့်မယ်ဆရာတော်ကြီးများဆိုလို့ရှိရင်ဦးဇင်းတို့ပြောတယ်ဦးဇင်းတို့တို့ကတော့ငယ်ငါတို့ကတော့အသက်ကြီးပြီပေါ့ငါတို့ကတော့ထောင်ထဲမှာနေတော့လေအတန်လို့ပဲဒီဆရာတော်ကတော့ဒီလိုငါတို့အတွက်အကျိုးရှိတယ်နော်လားနော်လားတဲ့အကျိုးရှိတယ်ဆရာတော်ကအလဟဒီအဲ့လိုဟောချုံသွားမယ်ဆိုလို့ရှိရင်ဒီလိုငါတို့နော်လားနော်ဒါတဲ့အတွက်ကမကောင်းဘူးအဲ့လိုပြောရရင်ချိပါရတယ်အဲ့တော့ဒီစစ်တေမျိုးတန်ကတရားလုံးဝပေါ့နော်ဦးဇင်းတို့အကောင်ကတော်တော်လေးအချိန်မကောင်းဖြစ်တယ
်ဆရာတော်ဥပညာစာရကဘုလို့ဘာရွယ်ချက်နဲ့ဆေးစုဘက်ကဖမ်းဆီးတယ်လို့အရှင်မြတ်တို့ယူဆတော့ဖေ။
ဒါကတော့ဦးဇင်းတို့ပုံမှန်ပြောမယ်ဆိုလို့ရှိရင်ဆရာတို့ပညာရဟာဒီခိုင်အမျိုးသားတွေအတွက်တော်တော်ကောင်းရွတ်တဲ့ဆရာတို့တွေပါဖြစ်ပါတယ်။ခိုင်လူမျိုးအတွက်ပေါ့အဲ့လိုဒီမျိုးဖြစ်မှရှိနေနေဖြစ်မယ်အဲ့လိုကလေးတွေရုံးရတဲ့တန်ပြင်းအဲ့လိုအနေနဲ့ဆရာတို့ကဖြစ်တယ်။ဒီလိုချင်းအဲ့ဆရာတို့ကြောင်းရပဲဆရာတို့ကြောင်းရတယ်ဆေးတန်းကြောင်းရတယ်အလေတန်းကြောင်းရတယ်အဲ့လိုမျိုးကြောင်းရတယ်ဖြစ်လာတယ်။ဒါကလေးဆိုတော့ကျွန်တော်တို့အမှန်ကန်ပြောရတယ်ဆိုလို့ရှိရင်ငင်းလာပြီပေါ့နော်ဆရာတော်တွေရခိုင်လူမျိုးတွေပေါ့နော်အဲ့ဆက်တက်လာပြီဆိုလို့ကျင်ဒီစစ်အစိုးရဟာလူမျိုးရေးဝါဒကိုတောင်းတာကြအဲကြောင့်မို့လို့ဒီဦးဇင်းတို့ကလူမျိုးအစိုးရလူမျိုးတွေပေါ့နော်ဒီအဓိကတော့ရခိုင်ပေါ့နော်ဆရာတော်လောက်လိုက်တဲ့ဆရာတော်ရှိနေလို့ကျင်ဒီဆရာတော်ဟာတရားတွေပြောမယ်မျိုးသားရဲ့အကြောင်းတွေပြောမယ်နိုင်ငံရဲ့အကြောင်းတွေပြောမယ်ပြည်သူရဲ့အကြောင်းတွေပြောမယ်နိုင်ငံတော်သားတွေတက်တက်လာမယ်အငြင်းကြီးလာမယ်ပြီးတော့ဒီဆရာတော်ခိုင်းပြီးတော့ထောင်ချလိုက်လို့ရှိရင်ပြတ်သွားမယ်အဲ့လိုပုံစံမျိုးပေါ့အစိုးရကဒီလိုလုံးကြောင်းလည်းဖြစ်ပါလေ။ဦးဇင်းတို့ဇာယူဥဒ္ဒါနာပေါ့နော်အဲ့လိုဒီလိုလို့ရှင်လေအကြီးကဦးဇင်းတို့အားပြပါပေါ့နော်အခံပြေလူမျိုးဒီငါးတန်းကြီးတယ်ဘလို့ရှင်အခံပြေလူမျိုးက၄တန်းလောက်ကိုတန်းဖို့ဖြစ်တယ်ဇာယူတရားဘူး။အဇာယူဥဒ္ဒါနာကိုတောင်းပါဦးဇင်းတို့ဒီလိုပေါ့နော်ရှိရပဲဦးဇင်းတို့ဒီလိုကပေါ့အဲ့လိုဖမ်းဖမ်းပြီးတော့မှထောင်ထဲမှာဆက်ပလိုက်တာအဲ့လိုဒီရှင်မျိုးတွေကသူ့အလောင်းကိုကြည့်ရှင်ပါလေဆိုတော့မှမကြည့်ရဘူးအဲ့တော့ပြောပေါ့နော်အဆက်ဆက်တာဦးဇင်းတို့ရဲ့လူမျိုးတွေကိုပါလေဆိုလို့ဒီမှာအစိုးရပဲလူမျိုးရေးဝါဒတွေနဲ့ဦးဇင်းတို့ရဲ့လူမျိုးတွေကအမြင့်ဆစ်ချက်လာတာချက်နိုင်ရဆိုလို့ရှိရင်သူကအတေအောင်တော့တက်ချာအဲ့လိုမျိုးတွေဖြစ်နေ
အခုဆရာတော်ကိုဖမ်းသွားခဲ့ပြီးတဲ့နောက်ပိုင်းမှာပေါ့လေအရှင်ဘုရားတို့ဒီစစ်တွေမျိုးကတကာတကာမှတွေကြားထဲမှာဘယ်လိုများပြောဆိုတန်နေကြရပါသလဲဗျအ
ေးဦးဇင်းတို့ကပါဝင်ပေါ့နော်ဒီစာတန်တန်ကလည်းဆုံးခံသွားလို့ရှိရင်ဦးဇင်းတို့ပြောပါတယ်တချို့တန်ကလေးကိုလည်းပြောပါတယ်ဒီခံလိုက်တဲ့အခြေအမှုတော့တခါတော့မှလည်းအဲအကြောင်းတွေကိုသွားကြည့်လို့စိတ်မကောင်းဖြစ်ကြပါလေမြို့ကိုလောကမှာဆိုလို့ရှိရင်ဦးဇင်းတို့ဆုံးခံတယ်ဆုံးခံတယ်အဲလိုဆုံးခံတဲ့ကတော့ဒီတိုင်းလိုပြောပါအဲအကြောင်းအဲနဲ့ဦးဇင်းတို့ကဘာမှမလုပ်နိုင်ဘူးဆိုတော့သူကတော့စိတ်မကောင်းဖြစ်အောင်တတ်တတ်ပါပဲ
ဆရာတော်ကိုစေစုဝကဥပဒေကြောင့်အရာမှန်မှန်ကန်ကန်မလုပ်ဘဲနဲ့တဖက်သက်ပေါ်လေးတရားစီရင်ပြီးထောင်ချလိုက်မယ်ဆိုရင်ဘလို့အခြေအနေတွေများဖြစ်လာနိုင်လိမ့်မယ်လို့အရှင်ဘုရားထင်ပါတယ်လေဗျာ
ခုခုများအစိုးရအဲ့လိုထုံချတာရောပါရောလုံးလိုက်နေဆိုလို့ရှိရင်ပေါ့ဒါဖြစ်တဲ့မျိုးတန်ခါတို့တရားကတော့တခုခုလုံးလိုက်နေလို့ဦးဇင်းတို့ချင်ပါတယ်
တေပါဖျာကျေးဇူးတင်ပါတယ်ဖျာ
အေး